ထိုင်းတောင်ပိုင်းနကွန်စီသမရပြည်နယ်တဲကရာဘာချန်တစ်ခုထဲမှာလူကုန်မှုသူတွေစွန့်ပစ်ထားခဲ့တဲ့ရိုဟင်ဂျာကလေးလူကြီး40ကျော်ကိုအစာရေစာပြက်လက်စွာနဲ့နယ်မြေအာဏာပိုင်တွေကတွေ့ရှိခဲ့ပါတယ်။သူတို့တွေဟာအစာရေစာပြက်လက်မှုတွေကိုကြုံတွေ့ရတာကြောင့်နယ်မြေအတွင်းမှာအကူအညီရဖို့ကြိုးစားရကနေဒေသခံတွေကသတင်းပေးတာကြောင့်ထိုင်းလူမျိုးရေးတပ်ဖွဲ့တွေကတွားရောက်ဖမ်းဆီးခဲ့တာဖြစ်ကြောင်းလူသမားရေးတကြွလူရှားသူဦးမိုးကျိုးကအခုလိုပြောပါတယ
်။မလာ16ရက်နေ့တုန်းကထိုင်းတောင်ပိုင်းနခွန်စီသမရပြည်နယ်ကတရားမဝင်မြန်မာနိုင်ငံသား40ဦးနဲ့ခိုင်းနဲ့မွန်ပြည်နယ်နဲ့ဆက်ကဉ္ချနာပူရီပြည်နယ်ကတရားမဝင်မြန်မာ33ဦးကိုထိုင်းလူရေးတပ်ဖွဲ့တွေကဖမ်းမိပါတယ်။စုစုပေါင်းမြန်မာ85ယောက်တရားမဝင်မြန်မာ85ယောက်ဖမ်းမိတဲ့သဘောပေါ့။ထိုင်းတောင်ပိုင်းနခွန်စီသမရပြည်နယ်ကျူလာဖွန်ဒေသခရဘာချန်ထဲမှာလူပွဲစားကနေစွန့်ပစ်ထားတဲ့တရားမဝင်မြန်မာနိုင်ငံသားအဲ့မှာကလေးချုံလေးပါဝင်လေလို့သိရတယ်။အဲ့ဒါတွေကတော့သူကရခိုင်ပြည်နယ်ကလာကြတဲ့ကိုရင်ကြာတွေဖြစ်တယ်လို့ကျွန်တော်ထိုင်းသတင်းတွေမှာဖော်ပြထားတယ်။သူ30နဲ့
ရခိုင်ပြည်နယ်ကလာတဲ့ရိုဟင်ဂျာတွေဟာထိုင်းနိုင်ငံမှာတထောင်နာပြီးမလေးရှားထိခရီးဆက်ဖို့အတွက်လာကြသူတွေဖြစ်တယ်လို့လည်းဆိုပါတယ်
။သူတို့ကထိုင်းနိုင်ငံကိုဖြတ်ပြီးတော့အဲ့ထိုင်းတောင်ပိုင်းကနေမလေးရှားထိအရောက်သွားကြဖို့ခီးရှီယူကျတန်းသွားကြဖို့အစီအစဉ်ရှိတယ်
။တနေ့တည်းမှာပဲထိုင်းမြန်မာနယ်စပ်ကချနာဘူရီပြည်နယ်ထဲမှာတရားမဝင်မြန်မာ30ကျော်ကိုလည်းအစုအဝေးနဲ့ဖမ်းမိခဲ့ပါတယ်
။အလားတူပဲထိုင်းနယ်မွန်ပြည်နယ်နယ်စပ်ကချနာဘူရီပြည်နယ်ထဲမှာလည်းအလုံးပိတ်ထားတဲ့မော်တော်ယာဉ်တစ်စီးပေါ်မှာလူပွဲစားစွန့်ပစ်ထားတန်တားရတဲ့တရားမဝင်မြန်မာ33ကိုဖမ်းမိခဲ့တယ်။အဲ့မှာအလုံးပိတ်ထားတဲ့မော်တော်ယာဉ်တစ်စီးကမတင်ငါဘွယ်အနေထားကိုဒီဒေသခံတွေကနေတော့တွေ့ရှိတဲ့အခါမှာထိုင်းလူမျိုးတွေအကြောင်းကြားရင်းနဲ့ဖမ်းမိတာအဲ့မှာလေကျွန်တော်ရင်မောင်းထိုင်းရင်မောင်းပေါ့ထိုင်းရင်မောင်းကနေတော့သူတို့စွန့်ခွာပြီးထွက်ပြေးသွားတယ
်တနေ့တည်းမှာပဲတရားမဝင်မြန်မာအစုလိုက်အပြုံလိုက်လူ90ကျော်ဖမ်းမိခဲ့တယ်လို့3ရက်အတွင်းထိုင်းနိုင်ငံအတွင်းတရားမဝင်မြန်မာတွေဖမ်းမိတာဟာလူ100ကျော်ရှိသွားပြီဖြစ်ပါတယ်ရှင်